စစ်တပ်ကသူကျောင်းစင်ပွဲနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်ကြီးဟောင်းသူရဥရွှေမန်ပြောကြားတဲ့စကားကိုဖော်ပြခဲ့တဲ့အတွက် 7 day daily သတင်းစာကိုစစ်တပ်ကနေအမှုဖွင့်တရားစွဲလိုက်ပါတယ်ဒါဟာမြန်မာစစ်တပ်နဲ့ပတ်သက်ရင်သတင်းမီဒီယာတွေအနေနဲ့သတိထားလက်ဆောင်မှုထိန်းချုပ်လိုက်တဲ့သဘောလို့မြင်တဲ့အကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကလည်းပြောလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဧပြီလ24ရက်နေ့ကထုတ်ပေးတဲ့7 day သတင်းစာမှာစစ်တပ်ကတို့စင်ညီနောင်များအားလက်ရှိအစိုးရနှင့်ပူးပေါင်းဆောင်ရွက်ရန်သူရဥရွှေမန်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားခဲ့တဲ့သတင်းနဲ့ပတ်သက်လို့တက်မတော်ကအမှုဖွင့်ထားကြောင်းကမာရွတ်ရဲစခန်းကတာဝန်ရှိရဲယာရှိတဦးက VOE ကိုအခုလိုပြောပါရယ
်25ရက်နေ့ရနေပါလေအမှုလောက်ဖွင့်တာရှိပါတယ်ခင်ဗျာကျွန်တော်ဒီမှာကမာရွတ်ရဲစခန်းတော့အမှုဖွင့်ပေးထားလဲရှိပါတယ်ဗျာဒုပုံမူကြီးလင်းတော်ပါခင်ဗျာဘုံမဆိုရဲတပ်ကြီးပုံမကျွန်တော် 137 နဲ့သတင်းတော့နဲ့ကျွန်တော်တို့အိတ်တာချုပ်ပေါ့သူတို့ဥတီတီတော့ကျွန်တော်တိုင်တာရှိပါရဲတပ်ကြီးပုံမ 137 ကတော့ကျွန်တော်တို့ပြတ်တက်ကြပေါ့နော်ပြတ်တက်ကြထားတော့သိချီပေါ့တက်မတော်သားပေါ့နော်အောက်ခြေရစားပြီးတော့အကြီးအထီးပေါ့နော်သူတို့ဟိုစစ်ပုံကံမှုတွေဖြစ်လာအောင်သူတို့လို့ဆိုရေးသားမှုတွေပေါ့နော်လို့ဆိုမှုတွေရေးသားမှုတွေတော်မျိုးရေးထားတာဒီပုံမှန်နဲ့ညှိဆွနေဆွဲချောင်းပြတ်တက်တာရှိပါတယ
်အခုလိုစစ်တက7 day သတင်းစာကိုအမှုဖွင့်တာဟာသတင်းမီဒီယာတွေကိုစစ်တက်နဲ့ပတ်သက်ရင်လက်ဆောင်မှုသတိထားဖို့ဆိုတဲ့ချင်းချောက်မှုတွေပါနေတယ်လို့မြင်ကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွေ့အကြုံမူကိုမြင့်ကျော်က VOE ကိုပြောပါရ
စေ။ကျွန်တော်မြင်မှာတော့ဒီကောင်စီဒီကွန်ပလိန်တင်ကြတဲ့ဟာကိုအတုံးချတဲ့လို့မြင်တယ်။အခုလိုမျိုးမီဒီယာတွေကိုတက်မတော်နဲ့ပတ်သက်တဲ့ရေးတာတစ်ခုခုဖြစ်တာနဲ့သူတို့အဲ့လိုမျိုးဆွဲခြင်းကကြောက်အောင်လုပ်တဲ့ဟာလိုမျိုးဖြစ်နေတာပေါ့နော
်။အခု7 day ကဖော်ပြတဲ့သတင်းမှာဆိုရင်လေဒါကသူတူရဥရွှေမန်းကသူ့ရဲ့ Facebook မှာရေးသားချက်တင်ပဲသူကသတင်းအနေနဲ့ဖော်ပြထားတာဆိုတော့အခုလိုဒီ7 day ကိုအရေးယူတာကရောတကယ်ပဲသူတို့ပြောတဲ့ဥပဒေဒီရာဇသက်ကြီးပုံမှန်137နဲ့ရောညီမညီပေါ့နော်အဲ့ဒါကိုဘယ်လိုမြင်ပါလဲရှင်
ဟိုဥရကြောင်ရတော့ကျွန်တော်ရှင်းနေမှောက်တယ်ကျွန်တော်ပြောတတ်ပါဘူးလေသို့သော်ဟိုအညစ်တရတော့ဒီအဖြစ်ပြည့်ရဲ့ဟိုနေရတော့ကျွန်တော်ပြောလို့ရှင်တော့ဒီကိစ္စကိုသူတို့ကကျူးလွန်တယ်လို့သူတို့ကယူဆတယ်ပေါ့လေဆိုတော့သူတို့ကဒီကိစ္စဥပဒေချုပ်ပေါက်တယ်လို့ယူဆတယ်သူကနံပါတ်၁ကဟိုကာကွယ်ရှင်သူရောက်ရှင်မှဖြစ်ရမှာနော်ဒီလိုဖြစ်ပျက်ကိုသူရေးတယ်အဲ့လို့ဆိုတော့သူရောက်ရှင်မှကိုတော့သူတို့ဘာလို့ဟိုအရေးမကြီးပဲနဲ့တို့မဟုတ်တရားဆွဲတာမျိုးဥပဒေရတစ်ခုခုမလုပ်ဘဲနဲ့မီဒီယာကိုဟိုနံပါတ်၁အရင်လုတ်တယ်လေဆိုတဲ့ဟာကဟိုကျွန်တော်အထင်မှာတော့တက်မရော်နဲ့ပတ်သက်တဲ့ကိစ္စတွေမီဒီယာကဟိုတတိထားရေးချဖို့ဆိုတဲ့ဟာမျိုးကိုသတိပေးခြင်းနဲ့ဝန်ရင်ပေးခြင်းနဲ့ပေါ့နော်နောက်တစ်ခုတော့လက်ဆောင်စီခြင်းနဲ့တက်မရော်နဲ့ပတ်သက်တဲ့ဆန်စစ်ဖြစ်တဲ့ကိစ္စတွေလက်ဆောင်စီခြင်းနဲ့လည်းကျွန်တော်ထင်တယ်အဲ့ဒီမှာကျွန်တော်ဖတ်ကြည့်ရတဲ့ခုပဲတက်တဲ့ကညာရှိတယောက်ကပြောရဲဆိုတာမြင်တာလေတရင်ဂျာနယ်လစ်ရင်တဘောရတရင်စာပညာရစင်ဒါမျိုးကအမြဲတမ်းဟိုတရင်တပုတ်ဖြစ်အောင်လုပ်ခဲ့ဆိုရင်တက်ကလူတရားရဲ့အတန်းသက်ဆိုင်ရာနယ်ဘက်လူတရားရဲ့အတန်းပေါ့အောင်ထဲတော့နော်အဲ့လိုမျိုးကိုသူတို့မခံနိုင်ဘူးလို့ထင်တယ်မခံနိုင်ဘူးဆိုတော့အဲ့လိုမျိုးပြီးမခံနိုင်ဘူးဆိုတဲ့ဟာမျိုးလို့ကျွန်တော်ထင်တယ်ကျွန်တော်ထူးခြားတာလေးတွေ့တာအဲ့ဒီခုပဲရှိတယ်ဒါပေမဲ့တရင်စာပညာရဒါမှန်ကန်တယ်လို့ကျွန်တော်ထင်တယ်
သူရဥရွှေမန်းရဲ့ Facebook မှာဧပြီလ23ရက်နေ့ကရေးသားထားရမှာတော့တူတက်ခဲ့တဲ့စစ်တက်ကသူဘိုလောင်းတင်တန်းအမှတ်စဉ် 17 ကျောင်းစင်ပွဲ 58 နှစ်မြောက်အထိမ့်မဲ့အဖြစ်ညီနောင်တွေအနေနဲ့နိုင်ငံနဲ့ပြည်သူတွေရဲ့အကျိုးကိုမေတ္တာတစ္ဆာနဲ့အုတ်ချုပ်မဲ့သူတွေကိုမုဒိတာနဲ့ပါဝင်ကူညီဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ဒါ့အပြင်ပြည်သူတွေရွေးချယ်ထားတဲ့အစိုးရတက်လာပြီဖြစ်တဲ့အတွက်ညီနောင်တွေအနေနဲ့ပူးပေါင်းဆောင်ရွက်ဖို့အချိန်အခါကောင်းဖြစ်တယ်လို့လည်းရေးသားထားပါတယ်ရှင်